မေရိကန်သမ္မတရဲ့လုပ်ရဟာနိုင်ငံလုံခြုံရေးကိုထိခိုက်လာတဲ့အတွက်ဒီမိုကရက်တွေဘက်ကတရားစွဲဖို့စုံစမ်းမှုစတင်ခဲ့ရတာဖြစ်တယ်လို့အောက်လွှတ်တော်ဥက္ကဋ္ဌဒီမိုကရက်အမတ်နန်စီ ပီလိုစီကပြောကြားလိုက်ပါတယ်။ဒီမိုကရက်ပါတီဘက်ကနေသမ္မတဝင်အရွေးခံဖို့ကြိုးစားနေတဲ့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်နဲ့သူ့ရဲ့သားအပေါ်စုံစမ်းဖို့အတွက်ယူကရိန်းသမ္မတကိုပြောခဲ့တာကအမျိုးသားလုံခြုံရေးကိုထိခိုက်တဲ့ကိစ္စဖြစ်လို့တခြားရွေးစရာလမ်းမရှိပဲတရားစွဲနိုင်ဖို့စတင်စုံစမ်းရတာဖြစ်တယ်လို့နန်စီ ပီလိုစီက MSNBC သတင်းဌာနနဲ့ဒီကနေ့ပြုလုပ်တဲ့မေးမြန်းခန်းမှာပြောကြားသွားပါတယ်။2020သမ္မတရွေးကပွဲမှာနိုင်ငံခြားအစိုးရတစ်ခုကဝင်ဆွဲဖက်အောင်လို့သမ္မတ Trump ကသူ့သမ္မတရာထူးကိုအတုံးချဆောင်ရွက်နေတယ်လို့အမေရိကန်အစိုးရတာဝန်ရှိသူတော်တော်များများစီကရတဲ့အချက်လက်တွေနဲ့အမည်မဖော်လိုသူတဦးကထောက်လန့်ရေးစစ်ဆေးရေးမှုချုပ်ကိုအတွင်းသတင်းပေးတိုင်ကြားခဲ့တာပါ။ယူကရိန်းရေနံကုမ္ပဏီတစ်ခုမှအလုပ်လုပ်ခဲ့တဲ့ဂျိုးဘိုင်ဒန်ရဲ့သားအပေါ်စုံစမ်းဖို့သမ္မတဒေါ်နယ်ထရမ့်ကယူကရိန်းသမ္မတကိုဖုန်းဆက်သွယ်တိုက်တွန်းခဲ့ပြီးတဲ့နောက်အဲ့ဒီဆက်သွယ်ပြောကြားမှုတွေမပေါက်ကြအောင်လဲအင်မြူရောကဖုံးကွယ်ဖို့ကြိုးစားခဲ့တယ်လို့တိုင်ကြားချက်ထဲမှာဖော်ပြထားပါတယ်။အတွင်းသတင်းပေးတိုင်ကြားခဲ့မှုနဲ့ပတ်သက်လို့အောက်လွှတ်တော်ထောက်လှမ်းရေးကော်မတီမှကြာသပတေးနေ့ကကြားနာခဲ့ပါတယ်။အမျိုးသားထောက်လှမ်းရေးယာယီညွှန်မှုဂျိုးဆက်မကွာယာကိုလွှတ်တော်အမတ်တွေမေးခွန်းထုတ်ခဲ့ကြတာမှတိုင်ကြားတဲ့ကိစ္စကသမ္မတလုပ်ပိုင်ခွင့်နဲ့ဆိုင်နေတယ်လို့သူယုံကြည်တဲ့အတွက်လွှတ်တော်ကိုအတိမပေးတာဖြစ်တယ်လို့ယာယီညွှန်မှုကပြောသွားပါတယ်။လွှတ်တော်ကြားနာပွဲတချို့တဝက်ကိုရုပ်သံပေါ်မှာကြီးခဲ့တယ်လို့ဆိုတဲ့သမ္မတကအောက်လွှတ်တော်ဒီမိုကရက်အမတ်တွေရဲ့လောက်ရကတိုင်းပြည်ကိုသိခါကြစေတယ်လို့တုံ့ပြန်ပါတယ်။ယူကရိန်းသမ္မတတင်းနဲ့သူဆက်သွယ်ပြောခဲ့မှုမှာအမှားလုံးဝမရှိခဲ့ကြောင်းနဲ့ထောက်လှမ်းရေးကော်မတီဥက္ကဋ္ဌအဲဒမ်ရှစ်ဖ်နဲ့အဖွဲ့ကလောက်ကျန်ဇလန်းတွေဖန်တီးနေတာဖြစ်တယ်လို့သမ္မတထရမ့်ကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။